အီရတ်နိုင်ငံကနေပြီးတော့တူနီရှားနိုင်ငံအထိဒီအာရဗ်နိုင်ငံ၈ခုမှာကောက်ခံတဲ့စစ်တမ်းတစ်ခုမှာအမေရိကန်ရွေးကောက်ပွဲကိုအာရဗ်လူမျိုးတွေအနီးကပ်စောင့်ကြည့်နေကြသလိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကိုအများစုကအနိုင်ရစေချင်တယ်လို့ဖော်ပြပါတယ်။အရှေ့လေပိုင်းဆိုင်ရာအမေရိကန်ရဲ့မူဝါဒအပေါ်ကလင်တန်ကအပြည့်သဘောတည်ရောက်မှုအစီအစဉ်ဖြစ်အောင်လုပ်နိုင်မယ်သူလို့ယုံကြည်ကြောင်းဝါရှင်တန်မြို့တော်အခြေစိုက်အာရဗ်စင်တာအဖွဲ့ရဲ့စစ်တမ်းမှာတွေ့ရပါတယ်။အာရဗ်နိုင်ငံကြီး၈ခုမှာလုပ်ခဲ့တဲ့စစ်တမ်းမှာအာရဗ်လူမျိုး66ရာခိုင်နှုန်းကကလင်တန်ကိုသမ္မတဖြစ်စေချင်ပြီးတော့17ရာခိုင်နှုန်းကသာဒေါ်လာထရမ့်ကိုသမ္မတဖြစ်စေချင်တယ်လို့ပြောကြပါတယ်။အယ်ဂျီးရီးယား၊အီဂျစ်၊အီရတ်၊ကူဝိတ်၊မော်ရိုကို၊ဆာဒီအာရေဗျ၊တူနီရှားနဲ့ပါလက်စတိုင်းတို့မှာဒီအောက်တိုဘာလ22ရက်နေ့ကနေပြီးတော့အောက်တိုဘာလ31ရက်နေ့အထိအရွယ်ရောက်ပြီးသူ3200ကိုစစ်တမ်းကောက်ခံခဲ့တာပါ။တနိုင်ငံမှာလူ400စီကိုစစ်တမ်းကောက်ခဲ့တာဖြစ်ပါတယ်။ဒီစစ်တမ်းတွေ့ရှိချက်တွေကကမ္ဘာပေါ်မှာအာရဗ်လူမျိုးအများစုနေထိုင်တဲ့ဒီအာရဗ်နိုင်ငံ22နိုင်ငံကသဘောထားတွေကိုကိုးစားပြုတယ်လို့အာရဗ်စင်တာကအမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင်။